တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးမှာမြန်မာနိုင်ငံဘက်ကလက်ရှိအကျိုးဖြစ်ထွန်းနေတာတွေရှိတယ်လို့အခက်အခဲတွေနဲ့ရင်ဆိုင်နေရတာတွေလည်းရှိတယ်လို့သိရပါတယ်။ဖွင့်ပွဲမှာမြန်မာနိုင်ငံကစီးပွားရေးနဲ့ကုသံရောင်းဝယ်ရေးဒုတိယဝန်ကြီးဦးအောင်ထူးကလက်ရှိနှစ်နိုင်ငံနယ်စပ်ကုန်သွယ်ရေးအခြေအနေနဲ့ပတ်သက်လို့အခုလိုပြောပြပါတယ်
။ပူပေါင်းဆောင်ရွက်တဲ့အသီးပညာဖြင့်နယ်စပ်ဒေသနေပြည်သူများလူနေမှုအဆင့်တန်းတိုးမြင့်လာခြင်း၊လမ်းပန်းဆက်သွယ်ရေးပုံမှန်ကောင်းမွန်လာခြင်းဝန်ဆောင်မှုလုပ်ငန်းများပုံမှန်တိုးတက်လာခြင်းစတဲ့အကျိုးကျစီတွေကိုတစတဲ့တစတိုးတက်ရရှိလာတာကိုတွေ့ရပါတယ်။ကုန်သွယ်မှုလုပ်ငန်းများအဆင်ပြေချောမွေ့စေဖို့ယခုထက်ပုံမှန်ကြိုးပမ်းဆောင်ရွက်ကြရမှာဖြစ်တဲ့အပြင်တရားမဝင်ကုန်သွယ်မှုများပပျောက်ရေးအတွက်လည်းဝန်ဝင်ပူပေါင်းကူညီဆောင်ရွက်ပေးဖို့လိုအပ်ကြောင်းတိုက်တွန်းပြောကြားလိုပါတယ်။
ဒီနေ့ပြဝက်မှာမြန်မာနိုင်ငံကပဲပြောင်းစံစဘာကော်ဖီမစ်တည်တည်ဝလံစတဲ့လေယာထွက်ကုန်တွေပြသကြသလိုတိုင်းရင်းသားအဝတ်ထည်တွေလည်းပြသထားတာတွေ့ရပါတယ်။တရုတ်နိုင်ငံဘက်ကတော့လျှက်စစ်ပစ္စည်းအမျိုးမျိုးလူသုံးကုန်ပစ္စည်းအမျိုးမျိုးနဲ့အထည်လိတ်တွေလည်းပြသထားတာတွေ့ရပါတယ်။ပြဝက်မှာလာရောက်ပြသကြတဲ့ကုမ္ပဏီတွေအနေနဲ့မိမိပစ္စည်းကိုကြော်ညာနေနဲ့လာရောက်ပြသကြတဲ့သူတွေရှိတယ်လို့ချက်ချင်းအယောင်းဝယ်ဖြစ်နေကြတာတွေလည်းရှိပါတယ်။မြန်မာနိုင်ငံကရှော့ပြူလုံကလုတ်ကင်တဲ့ရှော့ပြူအသင်းဥက္ကဋ္ဌကုကျော်မိုးထွန်းကအခုလိုကုန်သည်ပြဝဲလာခြင်းအပြင်အကျိုးရှိတယ်ဆိုတဲ့အကြောင်းပြောပြပါရစ
ေ။ဒီနေ့လာတဲ့လူတွေ၊ဒီနယ်စပ်မှာရှိတဲ့ကုန်တွေတွေရောစားသုံးသူတွေရောဒီရှော့ပြူမျိုးဒီဗမာပြည်ကထွက်တယ်ဆိုတာလည်းသိချင်ကြအရင်မြစ်ကိုပြီးသွားတယ်။နောက်တော့သူတို့ကနေပြင် trade လုပ်မဲ့ဓာတ်တွေဆိုတော့သူတို့ရဲ့ dual ချက်တွေလည်းကျွန်တော်တို့ဒါဓာတ်ရိုက်ဆက်သွယ်ပြီးတော့ကျွန်တော်တို့ရဲ့ wallet ထိုးတာပေါ့။အရှိရတော့ကျွန်တော်တို့တရုတ်အများဆုံးပဲဆိုဟိုအဆုံးပြုပါ။အခြားနိုင်ငံတွေတော့ကျွန်တော်နေချင်းတော့ဟိုပါဟောင်ကောင်တို့ထိုင်ဝမ်တို့နောက်တော့ကိုရီးယားနည်းနည်းရှိမယ်။အော်ဂျပန်ကလည်းနည်းနည်းသုံးပြီ။ဒါပေမဲ့ကျွန်တော်တွင်ကြအောင်လဲအခုကျွန်တော်တို့ချိတ်ဆက်ထားကြတယ်။ချိတ်ဆက်ပြီးတော့ဒါနဲ့ကမ္ဘာတစ်ဝန်းလုံးကိုချေချေပြဲပြဲရအောင်ကျွန်တော်တို့ဈေးကွက်ကိုလည်းကျွန်တော်ရှာနေတယ်
။နှစ်နိုင်ငံနယ်စပ်ကုန်သွယ်ရေးနဲ့ပတ်သက်လို့ရှော့ပြူလုပ်ငန်းတည်တည်ဝလံလုပ်ငန်းတွေအဆင်ပြေကြတာတွေရှိပေမဲ့စံတဘာတင်ဖို့ရောက်ချတာတွေနဲ့ပတ်သက်လို့အခက်အခဲတွေရှိတယ်လို့မူဆယ်စံတဘာကုန်တီတိုင်တွင်ရမှုကိုတတ်မြင့်ဆိုကပြောပြပါရစေ။
ကတော့တရားဝင်တင်ပို့ပါတယ်ဒါပေမဲ့တရုတ်ဘက်ကကျတော့တရားမဝင်ဘူးဆိုတာကသူကတင်သွင်းခွင့်တော့ပေးထားတယ်ဒါပေမဲ့အခွင့်အရေးကိုတအားမြင့်ထားတယ်ဒီအခွင့်အရေးကိုတအားမြင့်လာတယ်သူကတုလေသမားတွေရဲ့အကျိုးစီးပွားအတွက်ဆိုပြီးတော့ကျွန်တော်တို့ဒီဗမာပြည်ကနေကျင်းတဲ့စံတွေကိုခုံနှုံးမြင့်ထားတာပေါ့အဲ့လိုဆိုကျွန်တော်တို့ကတရားဝင်မကုနိုင်ဘူးပေါ့
နှစ်နိုင်ငံပြပွဲတွေကိုနှစ်ဆင်ကျင်းပလာခဲ့တာတချို့ကုမ္ပဏီတွေကအရှုံးပေါ်လို့ဒီနေ့မှလာရောက်ပြသကြတာမရှိတာလဲတွေ့ရတယ်လို့တချို့ဆိုရင်မနစ်ကမှစပြီးလာရောက်ပြသကြတာတွေလည်းရှိပါတယ်ဒီနှစ်နှစ်နိုင်ငံနယ်စပ်ကုန်သွယ်ရေးကိုဒီဇင်ဘာလ12ရက်နေ့ကနေ16ရက်နေ့ထိကျင်းပမှာဖြစ်ပါတယ်ခင်ဗျာ